Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစသ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေပန်းယူနာဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနာဆင်ရမယ့်သတင်းလေးထဲမှာတော့ဂါဇာမှာတည်ဆုံးသူ18,000နီးပါးရှိပြီလို့ဟားမတ်စ်ကျမ်းမာရေးဌာနကကြေညာပါတယ်။မြန်မာရေးဖြစ်ရှင်းမှုလူညုံရေးကောင်စီပြုတ်ကွက်မှုအတွက်ကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့အတူပြောပြပေးသွားမှာပါ။
လက်ရှိနိုင်ငံတဝန်းစစ်ကောင်စီကိုစန့်ကျင်နေတဲ့စစ်စင်ရေးအားလုံးနဲ့ပတ်သက်လို့ NUG ယာယီသမရဒူဝါလက်ရှိလာကဘယ်လိုပြောလိုက်ပါသလဲ
။လက်ရှိမြင့်တဲ့မြင့်ပြီးတော့နောက်ဆုံးမင်းအောင်လိုက်ကလုံးဝနေရာကနေဖေးရှားဒါမှမဟုတ်ရင်လေကျွန်တော်တို့မှားပါပြီပြည်သူလူထုရဲ့အနာကိုပြည်သူကြားအလိုက်မယ်ပြည်သူလူထုခြိုက်တယ်လို့လို့တော့ဆိုတဲ့အနေထားမျိုးမရောက်မှချင်းကတော့စစ်ချင်းကတော့မြင့်တဲ့မြင့်လာမှာဖြစ်ပါတယ်
တဲ့စီစဉ်နောက်ပိုင်းမြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါရိုဟင်ဂျာလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ NUG လူခွင့်ရေးဒူးဝင်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာလည်းကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာစတဲ့ဖတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင့်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါ။
ဂါဇာဒေသမှာအစ္စရေးရဲ့အပြင်းထန်တိုက်ခိုက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးအများစုပါဝင်သေဆုံးသူ18,000နီးပါးရှိနေပြီလို့ဟားမတ်စ်ဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။နေ့စဉ်ဂါဇာဒေသကလူ10ယောက်မှ9ယောက်လောက်ဟာစားစရာမရှိဘူးလို့လည်းကုလသမဂ္ဂစာနယ်ဇင်းကအစီအစဉ် WFP ဒုတိယညွှန်ကြားရေးမှူးကာစ်ကောင်းကပြောပါရယ်။အစ္စရေးစစ်တပ်ကတော့စစ်စင်ရေးတွေဆက်လုပ်သွားမယ်လို့ပြောဆိုထားတာပါ။ဂါဇာဒေသတောင်ပိုင်းကခန်ယူနစ်မြို့မှာစနေနေ့ကနေဒီကနေ့တနင်္ဂနွေထိတိုက်ပွဲတွေလည်းအပြင်းထန်ဖြစ်နေပါဗျ။ဂါဇာမြောက်ပိုင်းတိုက်ပွဲတွေကနေပါလက်စတိုင်းဒေသကနေတင်းရှောင်ရဖို့ပြောထားပေမဲ့အခုခါတောင်ပိုင်းဒေသမှာပါတိုက်ပွဲတွေဖြစ်နေတာပါ။အစ္စရေးတပ်ဖွဲ့တွေကဟားမတ်စ်သွေးကျ9,000ထက်မနည်းကိုတုတ်တင်နိုင်တဲ့အကြောင်းအစ္စရေးမြို့သားလူမျိုးကျန်မေးရာရှိစာချီဟန်နဂီကပြောဆိုထားပေမဲ့ချက်လက်တွေကိုဘလို့ရရဆိုတာမပြောပါဘူး။ဂါဇာဒေသကျန်းမာရေးအခြေအနေနဲ့ပတ်သက်လို့လည်းကမ္ဘာကျန်းမာရေးဖွဲ့ WHO ရဲ့အမှုဆောင်ရာရှိပုဂ္ဂိုလ်ဖွဲ့ဒီကနေ့အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။ရုရှားအနေနဲ့ယူကရိန်းကိုတိုက်ဖို့စောင်းရသည့်စစ်စင်ရေးအတွင်းဝေဟင်ပစ်ပဲ့ထိန်ဒုံးကျည်တွေကိုအသုံးပြုနိုင်အောင်စူးစောင်းနေတဲ့အကြောင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့နေ့စဉ်ထောက်လှမ်းရေးသတင်းမှာဖော်ပြထားပါတယ်။မြို့တော် KF နဲ့ယူကရိန်းအလဲပိုင်းကိုပိတ်မတ်ထားတိုက်ခိုက်တဲ့ဒီဇင်ဘာလ9ရက်နေ့ကပဲ့ထိန်ဒုံးကျည်တွေကိုရုရှားကအသုံးပြုခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဇင်ဘာလမှာရုရှားဘက်ကပိတ်လွတ်တဲ့ဒုံးကျည်တွေဟာယူကရိန်းနိုင်ငံရဲ့စွမ်းအင်အခြေခံအဆောက်အုံတွေကိုပိတ်မတ်ထားပြီးဒီဇိုင်းထုတ်လုပ်ထားတယ်လို့ဗြိတိန်ဘက်ကပြောပေမဲ့အစောပိုင်းသတင်းတွေအရယူကရိန်းဘက်ကရုရှားဒုံးကျည်တွေကိုအောင်မြင်မြင်ပိတ်ချနိုင်ခဲ့ပါတယ်။ဒီအတော်တွင်ယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီဟာလက်တင်အမေရိကကိုပထမဆုံးချိန်ဖြစ်ထွက်ခွာသွားပြီဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအာဂျင်တီးနားသမ္မတတည်းရဲ့တနင်္ဂနွေနေ့ကကျင်းပတဲ့ကျန်းသစ္စာချိန်ဆပွဲကိုတက်ရောက်ခဲ့ပါတယ်ရှင
်။ပိုင်ဆိုင်မှုတွေညင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကကျွန်းတစ်ခုနီးတရုတ်ကမ်းစောက်တပ်ကဖိလစ်ပိုင်တင်မောတွေကိုအပြင်းနဲ့မိသက်ရေပိုက်တွေသုံးအတင်းဝင်တက်ခဲ့တာကြောင့်ထိခိုက်ပျက်စီးပြီးတင်မောသားတွေအန္တရာယ်ကြုံခဲ့ရတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ပိုင်ဆိုင်မှုတွေညင်းပွားနေတဲ့တခြားကျွန်းတစ်ခုမှာအလားတူပြဿနာကြုံရပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာထပ်ဖြစ်တာလို့လည်းပြောဆိုထားပါတယ်။စကန်တောမတ်ရှိုးကျွန်းမှာရှိတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုရေခါနဲ့ထပ်ဖို့ပျက်စီးဖို့ဆောင်ဖို့ဖိလစ်ပိုင်ရေတပ်ကထပ်ဖို့တင်မော20နဲ့ကမ်းဆောင်တင်မော20တို့အဆောက်အအုံဖြင့်လိုက်ပါသွားချိန်မှာကျုံရတဲ့ဖြစ်ရတဲ့ဖိလစ်ပိုင်ရောမဟာမိတ်ဖြစ်တဲ့အမေရိကန်ကပါရှုတ်ချခဲ့တာပါ။ရန်လူရာမရှိပဲဖိလစ်ပိုင်တင်မော20ရေပေါ်အတင်းချက်ဖိအားပေးအန်ဒီရဲ့ကြားရောက်တဲ့အထိပြုတ်မှုခဲ့တဲ့တရုတ်တင်မော20ရဲ့လူရက်ကိုရှုတ်ချလိုက်တဲ့အကြောင်းဖိလစ်ပိုင်ဆိုရကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အမေရိကန်သံတမန်ကြီးမယ်ရီကေကာဆန်ကလည်းဖိလစ်ပိုင်နဲ့အတူယက်တီရဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ဥပဒေမဲ့အန်ဒီရဲ့များတဲ့ထတ်တလဲလဲလူရက်ပေါ်ရှုတ်ချကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
က်အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ပြောကွက်မှုကြောင့်မြန်မာနိုင်ငံပါဝင်နိုင်ငံတကာပြဿနာတွေကိုမဖြစ်ရှင်းနိုင်ပဲဖြစ်နေရတယ်လို့ကုလသမဂ္ဂထွေးရေးမှူးချုပ်ကတတိပေးလိုက်ပါတယ်နိုင်ငံတကာငင်းပွားမှုတွေကိုငင်းငင်းချင်းချင်းဖြစ်ရှင်းရမယ်လူညွန်ရေးကောင်စီကပထဝီဝင်ဆိုင်ရာမဟာဗျူဟာအရသဘောထားကွဲပြားမှုတွေကြောင့်မလုံနိုင်မကန်နိုင်ဖြစ်နေရတယ်လို့အထွေထွေမှူးချုပ်ကပြောဆိုလိုက်တာပ
ါ The fact is undermining solutions from Ukraine to Myanmar to the Middle East.
ဒီချက်ကြောင့်ယူကရိန်းရေးကအစမြန်မာနဲ့အရှေ့လေပိုင်းအစုံအပြေရှာနိုင်မှုအဟန့်တားတွေကြုံနေရပါတယ်လို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတရက်စ်ကကတ္တာနိုင်ငံဒိုဟာမြို့ကဒီကနေ့ဆွေးနွေးပွဲအတွင်းပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကအရသာဆွေးရုပ်ဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နောက်ဆက်တွဲနိုင်ငံရေးပြဿနာတွေလက်နက်ကန်ပြပခတ်တွေနဲ့စာနာမှုဆိုင်ရာအကျတဲတွေပေါ်ပေါက်နေတာပါပြီးခဲ့တဲ့အောက်တိုဘာလကစတန်းသားလက်နက်ကန်ဖွဲ့တွေနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အင်အားစုတွေရဲ့စစ်ကောင်စီပေါ်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့တိုက်ပွဲတွေပြန်လည်ပေါ်ပေါက်နေပြီးနောက်ထပ်လူပေါင်းတန်းဝက်လောက်နေရစွန့်ခွာခဲ့ကြရတယ်လို့လည်းပြည်ထောင်စုတင်ပတ်ထဲမှာပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်သူတွေတဲကမွေးဖွားလာတဲ့တပ်မတော်သားတွေအနေနဲ့စစ်ကောင်စီလက်အောက်ကနေထွက်ခွာပြီးတော့ပြည်သူတွေကိုအကာအကွယ်ပေးရင်တမိုင်းတစ်ကိုစိုက်ထူကြဖို့တီမော်လက်စတေးနိုင်ငံသမ္မတဟိုဆေးရာမော့စ်ဟတ်တာကသူ့ရဲ့ဗီဒီယိုမိကွန်းမှာတိုက်တွန်းလိုက်ပါတယ
် So I speak to you တာကြောင့်
ကြီးတက်လေတက်ရေတက်ရဲတက်ဖွဲ့တဲမှာလက်ရှိတာဝန်ထမ်းဆောင်တဲ့တင်တို့ကိုပြောချင်တာကတင်တို့ရဲ့လက်နက်တွေကိုပြည်သူတွေစီမချိန်ထားပါနဲ့သူတို့ဟာတင်တို့ရဲ့ပြည်သူတွေပါမြန်မာနိုင်ငံဟာတခြားနိုင်ငံတစ်ခုကကျူးကျော်ခံရတာမဟုတ်ပါဘူးလို့တမရရာမော့စ်ဟော်တယ်ကပြောသားတာပါမြန်မာတပ်မတော်သားတွေကိုရည်ရွယ်ပြီးတီးတန့်ပြောကြားတဲ့တီမော်လက်စတေးသမရရဲ့မိကွန်းကို NUG အမျိုးသားညီညွတ်ရေးအစိုးရကစနေနေ့ကထုတ်ပြန်ခဲ့တာပါ။အရှေ့တီမော်လွတ်မြောက်ရေးဥဆောင်လှုပ်ရှားနေသူတအုပ်အနေနဲ့1988ခုနှစ်နောက်ပိုင်းမြမဒီမိုကရေစီရေးလှုပ်ရှားမှုတွေလက်နက်ကင်တော်လှန်မှုတွေနဲ့အနီးကပ်ရှိခဲ့ကြောင်းသမရရာမော့စ်ဟော်တယ်ကထည့်သွင်းပြောကြားခဲ့ပါတယ်။2022ခုနှစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူတွေအပေါ်စစ်တပ်ကဖိနှိပ်တပ်ဖြတ်ခဲ့တဲ့အခြေအနေတွေကြောင့်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပဋိပက္ခမှာတပ်မတော်သားတွေအနေနဲ့ပြည်သူဘက်ကတနက်ပြောင်းမှလဲ့ပဲပြည်သူနဲ့အတူပူးပေါင်းပြီးနိုင်ငံတစ်ကိုတည်ဆောက်ဖို့တီမော်လက်စတေးသမရကတိုက်တွန်းခဲ့ပါတယ်ရှင
်။မြန်မာနဲ့ကလေးတွေပါဝင်ရိုဟင်ဂျာ300ကျော်လိုက်ပါလာတဲ့ဆက်လီနစင်ဟာပင်လယ်ထဲမှာသတင်းပတ်နဲ့ချီမျောပါနေပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအာချစ်ဒေသကမ်းခြေကိုဒီနေ့စောရင်းမှာပဲရောက်လာပါတယ်။ရိုဟင်ဂျာ135ယောက်လိုက်ပါလာပြီးပင်လယ်ထဲမှာ2လခွဲလောက်ကြာခဲ့တဲ့ဆက်လီနစင်နဲ့လူ180နီးပါးလိုက်ပါလာပြီးပင်လယ်ပြင်မှာ29ယောက်လောက်ကြာခဲ့တဲ့ဆက်လီနစင်တို့အင်ဒိုနီးရှားကမ်းခြေကိုဒီကနေ့တီးခြားစီရောက်လာတာပါ။ဆက်လီမှာလိုက်ပါလာတဲ့သူတစ်ယောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကနေထွက်ခွာလာတာလို့လည်းသတင်းတောက်တွေကိုပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာဖို့ဆက်လီသမားကိုဒေါ်လာ360ကျော်နဲ့ညီမြတဲ့ဘင်္ဂလားတက္ကသိုလ်ငွေပေးခဲ့ရတယ်လို့လဲဆက်လီမှာပါလာသူတယောက်ကိုကူကာပြီး AP သတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့တနင်္ဂနွေညကျန်းသတင်းစီစဉ်ကိုကိုအောင်လင်ဦးနဲ့အတူတင်ဆက်ခဲ့တာပါအခုတော့ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒီရိုဟင်ဂျာလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကယ်ဆယ်ဆောက်ရှောက်ပေးဖို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေအပါအဝင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုတိုက်ရိုက်ဆက်သွယ်ပြီးတော့မေတ္တာရက်ခံတောင်းဆိုထားတယ်လို့ NUG ကပြောပါတယ်ဒီ NUGအမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဆိုင်ရာဒုဝန်ကြီးဦးအောင်ကျော်မိုးကိုမက်ဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဟုတ်မင်္ဂလာပါကောင်ကျော်မိုးရှင်အခုလိုမျိုး VOE မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ဟုတ်လွန်ခဲ့တဲ့သတင်းပတ်တွေထဲမှာပေါ့နော်အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကကျွန်းနေစီကိုဒီရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ရောက်လာကြတယ်ပေါ့အဲ့ဒီရောက်လာတဲ့အချိန်မှာ ကလေးငယ်တွေပါတယ်အမျိုးသမီးတွေပါတယ်နာမကျန်းတဲ့သူတွေပါတယ်အဲ့လိုမျိုးရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီလိုမျိုးပေါ့နော်ဒီသူတို့ဒီထိမ့်သိမ့်ထတာအပါအဝင်ထွက်ပြေးလွတ်မြောက်သွားတဲ့သူတွေကိုပါအခြေဒေသခံတွေဘက်ကလက်မခံတာမျိုးလိုမျိုးအကြက်တဲတွေနဲ့သူတို့အဲ့မှာတတော်လေးကိုမှရင်ဆိုင်ကြုံတွေ့နေရတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ကောင်းကြောမှုအနေနဲ့ဘာတွေများသိထားတာရှိသလဲဒီလိုအနေထားပေါ်မှာဘယ်လိုမျိုးသုံးသပ်ရှုမြင်မိတာရှိပါလဲရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျကျွန်တော်ဆက်သွေမင်းမြတ်နဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်အဲပရမောက်ဆုံးကတော့ဒီရင်ဂျာလီစီဒုက္ခတွေကြက်တဲဆိုတာကျွန်တော်တို့ကုမဖြစ်တာမဟုတ်ဘူးဗောနော်အဲဒါပေမဲ့အခု2021 2022 2023ကြာတော့တကြောပြန်ကျွန်တော်တို့ပြန်ဟိုတိုးလာတယ်များလာတယ်ဆိုရဲသဘောကိုကျွန်တော်တို့တွေ့ရတယ်ဗောနော်အဲ့တော့အရင်တုန်းကကျွန်တော်တို့အင်ဒိုနီးရှားနိုင်ငံအနေနဲ့ဒီရိုဟင်ဂျာဒုက္ခသည်တွေစိုက်လာပြီဆိုလို့ရှိရင်ကြည်ကြည်ပြူပြူနဲ့လူသားဆန်မှုရှုထောင့်ကနေလက်ခံပြီးတော့ဟိုဟိုလူအပ်တဲ့ပံ့ပိုးကူညီမှုတွေဆောင်ရွက်ပေးတာတွေရှိတယ်ဗောနော်အဲအခုနောက်ဆုံးတစ်ချိန်မှာကျွန်တော်တို့ဒီပြီးခဲ့တဲ့ Fed Bay Dot Twin ကဆိုလို့ရှိရင်1100ကျော်ဗောနော်အမျိုးသမီးတွေကလေးသင်ငယ်တွေပါတဲ့ဟာဒီအင်ဒိုနီးရှားဒေသခံတွေနည်းနည်းလည်းဒီတစ်ခေါက်ကြတော့သူတို့တိတ်ပြီးတော့ကြည်ကြည်ပြူပြူလက်ခံဖို့မတွေ့ရတဲ့အနေအထားတွေရှိတယ်။ရိုဟင်ဂျာဒုက္ခသည်တွေကဟိုတာမန်မိုက်ဂရန့်တွေမဟုတ်ဘူးပေါ့။ကြောင်းရှိနေထိုင်တဲ့လူတွေမဟုတ်ဘူး။အသက်လူပြီးထွက်ပြေးခဲ့ပြီးတော့ဒီစိတ်ပန်းဆိုင်ရာရုပ်ပန်းဆိုင်ရာဒဏ်ရာဒဏ်ချက်ပေါင်းများစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲဖြစ်ဖြစ်မြန်မာနိုင်ငံတွင်းတွေမှာပဲဖြစ်ဖြစ်အခက်အခဲတွေစိန်ခေါ်မှုတွေကြားတွေကရှင်တန်ရတဲ့အတွက်ကြောင့်မို့လို့ဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာအမယွတ်တင်နေရှိနေတဲ့လူသားတွေဖြစ်တဲ့အခါကျတော့ဒါကိုဒေသခံတွေအနေနဲ့ကတော့အခက်အခဲရှိတဲ့အနေအထားတွေကျွန်တော်တို့သွားတွေ့ရတယ်ဘယ်လိုဝင်ဖြစ်ဖြစ်အင်ဒိုနီးရှားနိုင်ငံကဒီနေ့ဒီချင်းအထိကတော့လက်မှတ်ခံမနေအဲ့လိုနင်ထုတ်ခဲ့တဲ့ဟာတွေတော့မရှိပါဘူးအဲသူတို့ဟိုတွန်းဆုပ်ပြီးမြက်အခုလည်းသူတို့1100ကျော်လက်ခံထားတဲ့လူသားချင်းစာနာထောက်ထားမှုရှုထောင့်ကနေလူရဲတပ်ပံပိုးကူညီမှုတွေဆောင်ရွက်နေတယ်ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုရာဒီလူခွင့်ဝင်ကြီးဌာနအနေနဲ့လည်းပဲဒီမြေပြင်ကအခြေအနေတွေရောဘင်္ဂလားဒေ့ရှ်ဒုက္ခသည်များဒုက္ခသည်စခန်းတွေရဲ့အခြေအနေတွေရောဒီမလေးရှားအင်ဒိုနီးရှားစတဲ့နိုင်ငံဒေသတွေနိုင်ငံတွေမှာဖြစ်ပေါ်နေတဲ့တူတက်မှုတွေကိုအချိန်နဲ့တည်းကြီးစောင့်ကြည့်မှတ်တမ်းတင်မှုလုပ်ငန်းတွေလည်းလုပ်နေပါတယ်ခင်ဗျာ
နောက်ထပ်တစ်ခုကတော့ဒီလိုမျိုးပေါ့နော်အခုလိုမျိုးဒီရိုဟင်ဂျာတွေယာနဲ့ခြေပြီးတော့မှဒေတာထဲမှာအဲ့လိုမျိုးအခြေအထိပါရောက်လာပြီးပြေးနေရတာကဒေတာတွေရဲ့လုံခြုံရေးကိုပါထိခိုက်လာနိုင်တဲ့အနေအထားဖြစ်တယ်ဆိုပြီးတော့အာဆီယံနိုင်ငံခေါင်းဆောင်တွေရောနောက်ပြီးတော့ကုလသမဂ္ဂကပါပြောနေပြီးတော့ဒီကိစ္စကိုအလေးနက်ထားဂိုင်းတွဲဖြေရှင်းဖို့ဆိုပြီးတိုက်တွန်းနေတာတွေရှိပါတယ်ဆိုတော့ဒီလိုပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်မှုအတွက်ဘယ်လိုမျိုးဂိုင်းတွဲဖြေရှင်းသင့်တယ်လို့ရောထင်ပါလဲရှင်ဘယ်လိုအကြံပေးချင်တာရှိပါလဲ
ဟုတ်ကဲ့ဟိုဟာကတော့အခုနဆက်ဆက်ဖြေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုရာနိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးကိုယ်တိုင်ကပတ်သက်ပြီးတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကိုတရားဝင်စာပို့ပြီးတော့ကျွန်တော်တို့ကိုယ်ကြီးတောင်းတတာရှိတယ်ဒါအပြင်ကျွန်တော်တို့ဒီနယူးယောက်မှာရှိတဲ့ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ရုံးကနေတန်မတ်ကြီးကလည်းအလွတ်တဘောနဲ့ဒီအင်ဒိုနီးရှားတန်မတ်ကြီးကိုဆက်သွေးအကွန်ကြီးတောင်းတဲ့ဟာတွေကျွန်တော်နိုင်ငံချင်းချင်းချိတ်ဆက်ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေရှိတယ်ပေါ့နော်ဟိုတကယ်အခြေအနေတစ်ခုလုံးကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုလို့ရှိရင်တော့ဒီပြဿနာရဲ့အရင်မြစ်ဇက်မြစ်ကဗမာပြည်ထဲမှာရှိနေတာပေါ့နော်ဗမာပြည်ရခိုင်ပြည်နယ်မှာဒီရွှေညာတွေကလူကုန်တိခါနေကြီးလူခွင့်ကြီးပြည်နယ်အလွန်လွန်ကျွန်းကျွန်းရှင်တန်နေထိုင်ခွင့်မရှိတဲ့အခါကျတော့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတန်နဲ့ချီပြီးထွက်ပြေးခဲ့ရတဲ့ဟာတွေရှိတယ်လို့ဒီပြည်တွင်းမှာလည်းပဲ6သိန်းနှိပါသောရွှေညာတွေကအဲ့ဒုက္ခဒုက္ခတော့မများစွာနဲ့ရှင်တိုင်နေနေထိုင်ရတယ်ရှိတယ်အနေထားရှိတယ်ဆိုတော့ဒီလူတွေထွက်ပြေးတယ်ဆိုတာကခုနကကျွန်တော်ပြောသလိုဒီတာမန်ရွှေ့ပြောင်းနေထိုင်တဲ့လူတွေမဟုတ်ပင်နဲ့ဒီအသက်လူပြီးထွက်ပြေးနေရတယ်ဆိုတဲ့သဘောဖြစ်နေတာပေါ့နော်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေကလည်းလက်ရှိနိုင်ငံရေးခင်းချင်းနောက်ပြီးတော့စစ်ကောင်စီရဲ့ဒီအာဏာသိမ်းမှုပါဝင်ဖြစ်လာတဲ့ဒီတူတက်မှုတွေကြောင့်ပြန်လာနိုင်ခြင်းမရှိဘူးဆိုတဲ့ဟာလေတော်တော်များများကမျောလင်းချက်ကင်းမဲ့နေတဲ့သဘောရောရှိတယ်။ပြန်လာချင်မဲ့ပြန်လာလို့မရတဲ့အနေထားရှိတဲ့အခါကျတော့ဒါတွေကတော့ဟိုကျွန်တော်တို့သုံးသပ်မိသလောက်ဒါကိုစောလင်းစွာကျွန်တော်တို့ကကင်တွေမဖြည့်ရှင်းဘူးဆိုလို့ရှိရင်ဒေသတွင်းနိုင်ငံတွေမှာဒီစီးပွားရေးလူမှုရေးလုံခြုံရေးပါထိခိုက်မှုတွေရှိလာနိုင်တယ်။ဒါအဲ့ဒီအတွက်ကျွန်တော်တို့ဒေသတွင်းနိုင်ငံတွေကနေဒီညှိနှိုင်းပြီးတော့ coordinated mechanism ပုံစံမျိုးပေါ့ဒီဟာကိုတားဆီးကောက်နိုင်တဲ့လုပ်ငန်းတွေကျွန်တော်တို့လုပ်ဖို့လူတို့လူဒီတားဆီးမှုတွေကြားတဲ့ကရောက်ရှိလာတဲ့လူတွေကိုလည်းဒီကျွန်တော်ကဒီတိခါပိုင်းတီလာပိုင်းဆိုင်ရာတာဝန်ရရအောင်လူသားချင်းစာနာထောက်ထားမှုရှုထောင့်ကနေပါကျွန်တော်က
ဟုတ်ဟုတ်ပံ့ပိုးကူညီမှုတွေလှုပ်ဆောင်ပြီးတော့သူတို့လုံလုံညုံညုံဟိုနေထိုင်နိုင်ဖို့ကူညီဆောင်ရွက်ဖို့လိုတယ်ဆိုတာလည်းကျွန်တော်တို့မကြာခဏပြောလို့ရှိတယ်ခင်�ျဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့အခုလောလောဆယ်မှာသူတို့လိုခိုးကိုရမယ်ဖြစ်နေတယ်ဒီလူဟင်ညာဒုက္ခတွေတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့နောက်ပြီးတော့သူတို့အတွက်ဒီပေါ့နော ဲ့လူကုန်ကူးတဲ့သူတွေကနေတဆင့်မှာသူတို့ဒီလိုမျိုးဒီပင်လယ်ထဲမှာဒုက္ခရောက်ကြတယ်အနေတွေတွေ့ကြတယ်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားတွေရှိတယ်ဆိုတော့နောက်ပြီးတော့ခုနပြောလို့ပေါ့အင်ဒိုနီးရှားအစိုးရနဲ့လည်းဒဏ်ရိုက်လုတ်ကင်နေတယ်ဆိုတော့ဒီလိုအနေတွေသူတို့ခြေအနေပပြောက်အောင်ဘယ်လိုမျိုးဆောင်ရွက်ပေးဖို့ဝိုင်းဝန်းကူညီပေးနေတာမျိုးရှိပါလဲရှင့်
ဟုတ်ကဲ့ဟိုပါပေါ့ကျွန်တော်တို့မြေပြင်ခြေနေကိုစိန်ဆက်မပြတ်ထိထိရရောက်ကျွန်တော်တို့လိလာစောင့်ကြည့်နေတဲ့ဟာလို့တလူတစ်ဖက်ကနိုင်ငံချင်းချင်းချိတ်ဆက်ဆောင်ရွက်တဲ့နေရာမှာလဲကျွန်တော်တို့ဝန်ကြီးအဲနိုင်ငံသားဝန်ကြီးကိုယ်တိုင်ဦးဆောင်ပြီးတော့ကျွန်တော်တို့လှူဆောင်တဲ့အနေအထားတွေရှိတယ်ပေါ့နော်တစ်ဖက်မှာလည်းပဲဒီလူတွေအဲဒီလူသွားရတဲ့အကြောင်းရင်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းဆိုလို့ရှိရင်ဒီအဓိကတော့ဒီအသက်မဝန်းကျောင်းလုပ်ငန်းတွေမရှိဘူးတာလာကွန်ပြပင်တဲ့ဟာတွေရှိတယ်အဲလွတ်လွတ်လပ်လပ်သူတို့ဒီရှင်တန်ဖို့တခက်ခဲမှုတွေရှိတဲ့အတွက်ကြောင့်မို့လို့အဲဒါလည်းကျွန်တော်တို့ဒီအချက်ပေါင်းများစွာတွေကတခုဖြစ်တယ်ပေါ့နော်ဒီဒုက္ခသည်တွေကဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတခုတွေကမဟုတ်ဘဲနဲ့ပြည်တွင်းကရောဘင်္ဂလားဒေ့ရှ်ကပါသူတို့တွားကြတဲ့အနေအထားရှိတယ်နော်အထူးသဖြင့်အခုဆိုလို့ရှိရင်ဒီ Ukraine Afghanistan နောက်ပြီးတော့ဒီ Palestine ကိစ္စတွေဖြစ်ပြီးနောက်ပိုင်းမှာဒီ Ranger ရေးကဦးစားပေးအနေအထားမှာရှိသလားဆိုတဲ့ဟာကကျွန်တော်တို့မေးခွန်းထုတ်စီရဖြစ်လာတဲ့နိုင်ငံတကာအတွက်အဲ့ဒီအတွက်နိုင်ငံတကာအနေနဲ့ဒီဦးစားပေးမှုအပိုင်းမှာရှင်ပြန်နေရတဲ့ကန္တာတွေမှာဒီမြန်မာနိုင်ငံအရေးပါဝင်ရွန်ကြရေးကိုဦးစားပေးအစင်မှာထားထားပြီးတော့လူသားချင်းစာနာထောက်ထားမှုကွင်ရည်တွေအဲဒီလူတွေလွန်လွန်ညွန်ညွန်နဲ့ဂုံတိခါရှိမိမိတို့ရဲ့အဲနေရက်ကိုပြန်သွားနိုင်ဖို့အတွက်အခြေအနေတွေဖန်တီးဖို့အတွက်ကျွန်တော်အင်တိုက်အတိုက်အဆောင်ရွက်ပို့လို့တို့တရားမျှတမှုရရှိရေးလုပ်ငန်းစီတွေမှာလည်းအင်တိုက်အတိုက်ဆောင်ရွက်ပို့လို့ဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေလုပ်တိုင်းမကြာခဏတောင်းဆိုလေးဆွေးနွေးလေးရှိတဲ့အရာဖြစ်ပါတယ်ဒါကတော့ကျွန်တော်ညီရှိမှလုပ်ရမယ့်ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုအောင်ကျော်မို့အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆုမို
့မဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလက်ရှိနိုင်ငံတော်စစ်ကောင်စီကိုစန့်ကျင်တဲ့စစ်စင်ရေးအလုံးဟာမြမနိုင်ငံမှာ2022ခုနှစ်ဆီယာနာသိမ်းမှုကိုခြေမုံနိုင်မှသာအဆုံးသတ်မှာဖြစ်တယ်လို့သမရဒူဝါလက်ရှိလာက VOA ကိုပြောပါရတယ်။ဒါဆိုရင်ဒီလက်ရှိစစ်စင်ရေးတွေဟာဖယ်ရယ်ပြည်ထောင်စုပေါ်ပေါက်ရေးကိုဦးတည်မှာလားတိုင်းပြည်ကိုပြိုကွဲစေမှာလားအိန္ဒိချင်းတရုတ်နိုင်ငံကရောဒီစစ်စင်ရေးတွေမှာပါဝင်ပတ်သက်မှုရှိနေပါသလား။ယာယီသမရဒူဝါလက်ရှိလာကိုဒီတစ်ပတ်ဆက်သွယ်မေးမြန်းထားပါရရှင်။ရှင်အခုလို VOA ကိုအချိန်ပေးပြီးတော့မေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဆရာမ
။ကျွန်တော်ပထမအဆုံးမေးချင်တာကတော့အခုဒီစစ်ကောင်စီကိုပြန်ပြီးတော့တွန်းလှန်နေတဲ့ NUG ဂျောက်ကာလာအစိုးရအပေါင်းဝင်ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့နယ်မြေသိမ်းတိုက်ပွဲတွေနောက်စစ်စင်ရေးတွေကအရှိန်မြင့်လာတဲ့အချိန်ဒီပေါ်မှာမြန်မာနိုင်ငံမှာဒီပြည်ရင်းစစ်ဖြစ်နေတဲ့အဆင့်ကိုရောက်ရှိနေပြီလို့သတ်မှတ်လို့ရပါလားရှင
့်။ဟုတ်ကဲ့ကျွန်တော်တို့ခုတိုက်ပွဲအနေအထားကိုကြည့်တဲ့အခါကျွန်တော်တို့ကလည်းပြောထားတာရှိပါတယ်။တလိုင်းပြီးတလိုင်းလာမယ်လို့ကျွန်တော်တို့ပြောထားပြီးသားပါ။အချိန်ကတော့မြင့်တစ်ထက်မြင့်လာဖို့ပဲရှိပါတယ်။ဒီလိုသူ့နဲ့ကျွန်တော်တို့ရဲ့ PDF တွေကတော့လုံးဝနောက်ဆုံးဆရာမရှိပါဘူး။အချိန်မြင့်တစ်ထက်မြင့်ပြီးတော့နောက်ဆုံးမင်းအောင်လိုက်ကလုံးဝနေရာကနေဖေရှားဒါမှမဟုတ်ရင်လေကျွန်တော်တို့မပါပြီပြည်သူလူထုရဲ့အနာကိုပြည်သူကြားအလိုက်မယ်ပြည်သူလူထုခြိုက်တယ်လို့လို့တော့ဆိုတဲ့အနေထားမျိုးမရောက်ဘူးချင်းကတော့စစ်ချင်းကတော့မြင့်တစ်ချက်မြင့်လာမှာဖြစ်ပါတယ်အလုံးသိတဲ့တိုင်းကျွန်တော်တို့အချို့တဖြင့်စနေစကွန်အမြောက်ပိုင်းညီလုံးဖွဲ့တည်ရဲ့စလိုက်တဲ့အချိန်ကနေစင်ပြီးစင်တက်လာတာခုဆိုရင်သူတို့ရဲ့ postpone နေရာကြောင့်ကျွန်တော်တို့တင်ပိုက်ထားပြီးဖြစ်ပါတယ်အလားတူပဲမြို့နယ်တွေလည်းကျွန်တော်တို့တော်တော်များများတင်နိုင်ပြီးဖြစ်ပါတယ်ကျွန်တော်တို့စကိုင်းတိုင်းမှာဆိုရင် ၃မြို့ပေါ့နော်အဲ့မှာအင်တာမတ်အရေးကြီးတဲ့ခရိုင်မြို့ကောလင်းကိုလည်းတင်ထားနိုင်ပါတယ်ဒီကုကံဒေတာမှာလည်းတော်တော်များများကျွန်တော်တို့တင်ထားပြီးဖြစ်တဲ့အတွက်ကြောင့်ချမ်းမြောက်မှာတော့အင်တာမတ်ကောင်းတဲ့အနေထားရှိနေပါပြီချင်းတောင်မှာလည်းမြို့နယ်မြို့၃မြို့ကိုတင်ထားနိုင်ပြီးဖြစ်ပါတယ်စသဖြင့်ကျွန်တော်တို့ကအချိန်မြင့်တဲ့မြင့်လာပြီကျွန်တော်တို့ရဲ့ ER ကိုဖွင့်တဲ့ကျွန်တော်တို့ PDF တွေပူပေါင်းတိုက်ပွဲဝင်တဲ့အားလည်းပို့ပြီးတော့နားလည်မှုရှိလာတယ်ပို့ပြီးတော့ချစ်ဆက်မိလာတယ်ဆိုတဲ့အနေအထားရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့တိုက်ပွဲအချိန်ကမြင့်တက်မြင့်လာပါပြီပြည်သွေးစစ်လို့သတ်မှတ်မသတ်မှတ်တော့ကျွန်တော်တို့မပြောနိုင်ဘူးကျွန်တော်တို့အနေနဲ့တော့ဘာဖြစ်ဖြစ်ဒါမင်းအွန်လိုင်းနဲ့စစ်တပ်ရဲ့အုပ်ချုပ်မှုကတော့လုံးဝဖေရှားတယ်ချစ်ကျွန်တော်တို့ကတော့ဆက်ပြီးတိုက်ပွဲဝင်မှာဖြစ်တဲ့အတွက်ကြောင့်တိုက်ပွဲအချိန်ကတော့မြင့်တက်မြင့်လာပါတယ်တခုပဲရှိတယ်အဲ့ဒါကပါလဲဆိုတော့တိုက်ပွဲအချိန်မြင့်လာတဲ့တကြောင်ဒီလိုလူထုရဲ့ဒုက္ခတွေကပူပူများလာမှာကျွန်တော်တို့စိုးရင်လည်းစိုးရင်ပဲမဲ့ကျွန်တော်တို့ဒီကျွန်တော်တို့ရေမှန်းချက်ဒီလိုလူထုရဲ့ရေမှန်းချက်ကိုမအောင်မြင်တော့မနေနိုင်ဘူးဒါကြောင့်မလို့ဒီလိုလူထုကလည်းဒုက္ခမြောက်များစွာကိုချမ်းချမ်းခံပြီးတော့ကျွန်တော်တို့ကိုအားပေးပါတယ်ပြီးဆုံးအောင်တိုက်ပွဲဝင်ဖို့ဆိုပြီးတော့သူတို့ကတတိတန်ခြားခြားတာဖြစ်ပါလေလို
့ NUG ကဒီဂျာကာလာအစိုးရတရက်အနေနဲ့ကာကွယ်ဝင်ကြီးဌာနလည်းရှိထားတယ်ဆိုပေမဲ့ပေါ့နော်ဒီတက်အင်အားပေါ့နော်ဒီလက်နက်ကင်တက်အင်အားဆိုရင် NUG အစိုးရတရက်အနေနဲ့ဟိုရှိသလားဆိုရဲမေးခွန်းပေါ်မှာကြတော့တမနာကြီးတို့ဘယ်လိုတုံ့ပြန်လို့ရမလဲရှင
်ကျွန်တော်တို့ NUG ရဲ့အဓိကအားကတော့ PDF ဖြစ်ပါလေဆမလည်းသိမှာပါဒီ PDF ဒီကိုလည်းဘသူက training လုပ်ပေးလဲဆိုတော့ ERD or ဒီကလည်း training လုပ်ပေးပါတယ်ဆိုတော့အခုဆိုရင်တော့ကျွန်တော်တို့ in အနေနဲ့တော့တော်တော်များများဆဆတော့လုံလောက်တော့ရှိပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့ ERD ကိုပို့ပြီးတော့ကောင်းမွန်တဲ့တက်မတော်ဖြစ်လာအောင် NUG အနေနဲ့ထပ်ပြီးတော့ကျွန်တော်တို့ training ပေးဖို့လုံဆောင်ဖို့လိုပါတယ်ချင်းတပ်ကမန်တခုအထဲမှာပို့ပြီးအားကောင်းလောင်နောက်တခါ code of conduct တွေတေချာနားလေလိုက်နာတဲ့တပ်မတော်တခုဖြစ်လောင်ကျွန်တော်တို့ရည်မှန်းထားပါတယ်ကျွန်တော်တို့နေနေတော့ဒီချင်းထိကတော့တီးတီးချာချာရှိတယ်လို့ပြောလို့မရပါဘူးပူပေါင်းဆောင်ရွက်တဲ့အနေအထားပဲရှိပါတယ်အနာဂတ်မှာတော့ NUG အစိုးရရဲ့တပ်မတော်လို့ပြောမယ့်အစားပြည်ထောင်စုတမတော်ပေါ့နော်အင်မတန်ပြည်သူလူထုကိုကာကွယ်တဲ့ပြည်သူလူထုနဲ့အကျိုးကိုမျှော်ကူးတဲ့တမတော်တစ်ခုကိုမျှော်မှန်းပြီးလှူဆောင်တော်မှာတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်အဲ
့တော့ဒီတိုင်းသားအဖွဲ့အစည်းတွေရဲ့ဒီစစ်စင်ရေးတွေကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးကိုအထောက်ကူပြုနိုင်မယ်လို့ရောတမရကြီးတို့ရဲ့မျှော်မှန်းချက်ပေါ့လေအဲ့ဒါလည်းသိချင်ပါတယ်ဘာဖြစ်လို့ဆိုတော့တချို့ကစိုးရိမ်နေကြတာကဒီမြန်မာပြည်လက်နက်ကိုင်တော်လှန်ရေးကဒီဆီးရီးယားတို့လိုဆီးရီးယားနိုင်ငံလိုနောက်တစ်ခါလစ်ဗျားနိုင်ငံမှာလို့ပေါ့နော်အဖွဲ့အစည်းအမျိုးမျိုးတွေကွဲပြားသွားပြီးတော့ဟိုဒီစစ်ကောင်စီကိုဖျောက်ချပြီးနိုင်ငံတည်တစ်ခုတည်ဆောက်နိုင်လောက်တဲ့အထိကိုစူးစီးညီညွတ်မှုရှိပါမလားဆိုတာတွေလည်းစိုးရိမ်မှုတွေမေးခွန်းတွေရှိနေတဲ့ပုံမှာကြတော့တမရကြီးတို့ဘယ်လိုတုံ့ပြန်မလဲရှင
်အဲ့ဒါကလည်းပညာရှင်တွေရဲ့အသွေးခေါ်တင်နဲ့သူတို့ကတော့အဲ့ဒါတို့စူးရင်လေပေါ့နော် organization ခေါ်တာပေါ့အဲကိုယ်ပြေးသွားမလားတခြားနိုင်ငံတွေမြောက်များစွာထွက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိတယ်စစ်တပ်ကလည်းမဲအွန်လိုက်တို့အဖွဲ့ကလည်းဒါကိုပဲအဓိကမိမောင်ထိုးပြီးတော့ကျွန်တော်တို့ကိုသူတို့ကိုမဆန့်ကျင်ဖို့အခြားတိုင်းတားတွေကိုလိုက်ပြီးစီးဝင်နေတာရှိတယ်တကယ်တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့မှာစီမံထားတာရှိပါတယ်ကျွန်တော်တို့ရဲ့ချာတာဖက်ဒရယ်ချာတာမှာကအားလုံးပူးပေါင်းဆောင်ရွက်မဲ့အထဲမှာလက်နက်ကင်ဖွဲ့စည်းတယ်ဆိုတာပါပီတာဖြစ်ပါတယ်နောက်တစ်ခါမဲအွန်လိုက်နဲ့မပူးပေါင်းတဲ့ပါတီတွေနောက်တစ်ခါလူတို့လုံချမှုမှာအဓိကပါဝင်နေတဲ့အဖွဲ့အစည်းတွေစသဖြင့်ကျွန်တော်တို့အဖွဲ့၅အဖွဲ့တွေကိုအဓိကထားပြီးတော့ပါဝင်တာဖြစ်ပါလေ။အဲ့မှာ generation Z တွေလူငယ်တွေစသဖြင့်ပေါ့နော်။အဲ့ဒီပါတဲ့ဟာကိုကျွန်တော်ရှင်းနေလင်းကြညာထားပြီးဖြစ်ပါလေ။ဒါကြောင့်မလို့ဒီတိုင်းကလည်းနဲ့ကိုင်ရဲ့အဖွဲ့တွေမပါဘဲနဲ့တော့ the spring revolution ဟာပြီးပြီဆုံးတာမဟုတ်ပါဘူး။သူတို့ကိုယ်တိုင်ကိုပါကိုပါရမယ်ဆိုတဲ့ Muwada Shibi da Pibade, any policy diverge under who won the Los Alneda Pibade. The Ruye Pawun Mujong Le Dineti Chinti Chanaro Sipwema online one. Tuan Ebi Pibade, and I got my letter on Ruka Yongji Bade. Dune Duha Chanaro Suni Vido Pishama Pibade. Ideology Digaro. เดี๋ยวเนี่ยเดี๋ยวเราไม่ดูจ้าแล้วใช่ไหมเนี่ยแต่เมื่อนี้ในสองเดือนยังไม่สุดอ่ะก็อารมณ์ก็ตัวบ่บ่ได้คู่ชิงที่ก็รอที่ท้องสุกันเนี่ยลงว่าคุยเธอบีที่ฉันเนี่ยไม่สุดบีแล้วเจียนยาเนี่ยแล้วเนี่ยใครอีอาร์เราไปตัวไปมาไม่ใช่ป่ะกูตุรกันเลยฉันรู้เส้นมันเนี่ยที่ท้องสุกที่ท้องบุสุดเลยอันที่มายิ้มมันเช็ดเนี่ยไปตัวเนี่ยเด็ดเจ้าอนาคตมาสิ่งสิ่งมามามุขเชิดลองฉันรู้ก็ เราสอบในเรื่องแม่เราเช่นมาเลยกูที่เอาเนี่ยประเด็นเดียวว่าเสียงยี่ปอนเนาะอะไรไม่เช่นมาเลยเช่นที่การเราดีแชมป์ที่มีเอาไปงานดีนี่เราไม่ทำให้ดีเยตัวเองติดตรงนี้คนเสียงยี่สาดเนี่ยเช็ดเทมาเลยดีเดียวกับดีกับตัวผิวเคลือเรียจับเนี่ยดีออนไลน์ยาสุขให้ใครเนี่ยวันนี้ยังไงสามารถเดียวเนี่ยเลยผู้กองป่าวเวมสุรีเช่ากูป่าวเวนี่เรียด้วยเดียวกับดีติดตรงนี้คนเสียงยี่กูเท่ากันมุ่งไปทางเรื่องสุรีต้องได้เช็ดดีเลยชินีเลยปอนเนาะส่วนที่ปอม ချင်းနိုင်ငံတွေအလုံးနဲ့အဆင်ပြေအောင်ကျွန်တော်တို့ပေါင်းသင်းဆက်ဆံမယ်ဆိုတာကျွန်တော်တို့မူဝါဒရှိပါတယ်အလားတူပဲနိုင်ငံတကာနဲ့လည်းကျွန်တော်တို့အဆင်ပြေအောင်ကျွန်တော်တို့ပေါင်းသင်းဆက်ဆံမယ်သူတမင်တရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တိုင်းကတကယ်အင်းနေချင်းကတ်နေတဲ့အတွက်ကြောင့်အင်တာအရေးကြီးပါတယ်သူတို့နဲ့ကျွန်တော်တို့အဆင်ပြေအောင်ဆောင်ရွက်မယ်သူတို့ရဲ့အကျိုးစီးပွားတွေကိုလည်းကျွန်တော်တို့ကြိရှိပေးမယ်ဆိုတဲ့မူဝါဒနဲ့ကျွန်တော်တို့ကျင့်သုံးပြီးတော့ကျွန်တော်တို့ဆက်ဆံပါတယ်ကျွန်တော်တို့မှလည်းဆက်ဆံတဲ့လမ်းကြောင်းတွေက၃လမျိုးလဲနဲ့ကျွန်တော်တို့တောက်လျှောက်ဆက်ဆံနေပါတယ်ချင်းချင်းပြောရရင်ဆက်တွေ့အမြင်ရှိနေပေါ့ဆိုတဲ့သဘောမျိုးကျွန်တော်တို့ရှိပါတယ်ကျွန်တော်တို့အနေနဲ့တော့ဒီခု2020ဆင်ရဲမှာတရုတ်ကနောက်ကနေထောက်ခံတယ်ဆိုတာကကျွန်တော်တော့အဲ့လိုတော့ကျွန်တော်တော့ယက်တိပြန်မမြင်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ချိန်ညားထားတာရှိပါတယ်။ဒီကြားဖြန်ကိုသူတို့အနေနဲ့အဲနင်းချင်တယ်။အဲ့ဒီချိန်မှာကိုစစ်စင်ကြီးကလည်းပေါ်လာတော့စစ်စင်ကြီးဘက်ကလည်းပြောတယ်သူတို့ဒီလိန်လေနေတဲ့ကြားဖြန်ဘက်ကနင်းနင်းဖန်စီဖို့ဆိုတာလည်းပါတယ်။အဲ့ဒီရွယ်ချက်တော့တတ်တူညီနေတာနဲ့တူပါတယ်။စစ်ကောင်စီကတော့ဆွဆွဲတယ်လေ။အဲ့လိုဆွဆွဲချက်တော့ရှိပါတယ်။ဒီတရုတ်ကနောက်ကနေများတိရုလို့မပြောပေမဲ့အင်းကြီးချင်းနိုင်ငံတွေကပါသလားဆိုတဲ့ဟာမျိုးသူတို့နည်းနည်းဆွဆွဲထားတာရှိပါတယ်။ဒါပေမဲ့တိရုရဲ့ policy သူတို့ကျင်ညာထားတာမနေ့ကပဲကျင်ညာထားတယ်။မြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုလေးစားပါတယ်။ပြည်သူရေးကိုမချုပ်ပါဘူးဆိုပြီးတော့တိရုနိုင်ငံကရှင်းလင်းထားတာတွေ့ရပါတယ်။ဆိုတော့သူတို့နည်းနည်းမပါဝင်ဘူးလို့သူတို့နည်းနည်းရှင်းလင်းထားပြီးဖြစ်ပါတယ
်။အဲ့တော့တရုတ်နဲ့ဆက်ဆံရေးမှာတော့ NUG ကဟိုတိဆောက်နိုင်တဲ့အနေထားကတော့ဘယ်လောက်တိရှိလဲရှင်ခိုင်မာတယ်လို့ပြောလို့ရနိုင်တာရှင
်အဲသူတို့နေနေတော့တော်တော်များများကောင်းတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်အဲ NLD ရဲ့တိရှိမှုကလည်း NLD ဆိုတာအရင်တုန်းကပြည်သူရဲ့အစိုးရလေတိရှိမှုကလည်းတရုတ်ကအခုချိန်ကျအတိမပြုတ်နေတာဖြစ်ပါတယ်ကျွန်တော်တို့အစိုးရဘိုင်းနေနေသူတို့ရဲ့တန်ယုံဒီတန်မန်ဒီနဲ့လည်းဆက်သွယ်ထားတာရှိပါတယ်ဆိုတော့ကျွန်တော်တို့နဲ့သူတို့စိုးရင်ချက်တွေကိုလည်းကျွန်တော်တို့ကပြန်ပြေတော့ဖြေကြားထားတာတွေရှိပါတယ်ဥပမာဆိုတော့တရုတ်ရဲ့စီမံကိန်းကြီးကိုကျွန်တော်တို့အနေနဲ့ဘာမှအနောက်ရပေးမှာမဟုတ်ဘူးကျွန်တော်တို့အတတ်နိုင်ဆုံးကုညီပါအနာဂတ်မှာလည်းစီးပွားရေးရတရုတ်နဲ့ကျွန်တော်တို့ဆက်ဆံပြီးလုံဆောင်ဖြစ်တယ်ဆိုတဲ့အမှတ်ခံချက်တွေလည်းကျွန်တော်တို့မကြာခဏပြောထားတာရှိပါလေဆိုတော့ကျွန်တော်တို့အနေနဲ့တော့အဆင်ပြေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်တစ်ဖက်ကတော့သူတို့ချင်းချင်းမှာတော့မတင်ကမှုတွေရှိကြတော့အမေရိကန်ကလည်းတရုတ်ရဲ့လွန်မှုမှုကြီးမားလာမှုကြောက်တယ်အလားတူပဲတရုတ်ကလည်းအမေရိကန်ကမြန်မာနိုင်ငံကိုလာပြီးကျေးဇူးပြုတော့ခြေရင်းမှာကြောက်တယ်ဆိုတော့သူတို့ နိုင်ငံကြီးတွေရဲ့အဲ့ဒီဟာတော့ရှိပါတယ်ကျွန်တော်တို့ကတော့သူတို့ချင်းချင်းအပြိုင်မှုမှာကျွန်တော်လက်မရှိဘူးမပါဘူးဒီလိုလိုတို့လူချင်းတဲ့ဒီမှချက်ကိုပဲကျွန်တော်တို့ရောက်အောင်တောင်းနေလို့ကျွန်တော်တို့ခံယူထားပါတယ်
ဒါကတော့ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာ NUG ရဲ့ယာယီသမရဒူဝါလာရှိလာကိုဆက်သွယ်မေးမြန်းခဲ့တာပါရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါ။မြန်မာစစ်ကောင်စီဟာရှုံးနိမ့်နေပြီးစစ်ကောင်စီပြိုကျသွားချိန်မှာအာနာလီဟာနေတွေပေါ်လာပြီးဖီယိုဖီရဲ့အခြေအနေတွေကြုံရနိုင်တယ်လို့သုံးသက်သူတွေကလည်းထောက်ပြကြပါတယ်။အဲ့ဒီလိုအခြေအနေမျိုးကရှောင်လွှဲနိုင်ဖို့နိုင်ငံတကာအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ကူညီဖို့လိုတယ်လို့မီဒီယာတွေကတိုက်တွန်းရေးသားကြတာတွေလည်းတွေ့ရပါတယ်။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဝါရှင်တန်ပို့စ်သတင်းစာရဲ့အယ်ဒီတာအားပေါ်အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့အကြမ်းဖက်မှုအစီရင်ခံစာနဲ့မြန်မာအရေးမှာလိုအပ်နေတဲ့လော်ဘီနိုင်ငံရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီဟာရှုံးနိမ့်နေပြီအမေရိကန်အနေနဲ့မြန်မာစစ်ကောင်စီပြိုလဲချိန်အတွက်ပြင်ဆင်သင့်ပြီအခုလိုကောင်းစဉ်ပြီးရေးသားထားတာကတော့Washington Post သတင်းစာကြီးရဲ့ Editor အဖွဲ့ကသူတို့ရဲ့သဘောထားအမြင်ကို2023 November 28 ရက်နေ့မှာဖော်ပြခဲ့တာပါမြန်မာနောင်းကတော့ Washington Post သတင်းစာကြီးနေနဲ့အခုလိုမြန်မာအရေးကိုရေးသားတာဟာရှာရှာပါပါလို့မှတ်ချက်ပေးပါတယ် Washington Post သတင်းစာကြီးဟာအစင်လာကြီးပြီးဩဇာရှိတဲ့သတင်းစာကြီးပါ American အစိုးရ Congress လွှတ်တော်နဲ့မူဝါဒရှမှတ်သူတွေအပေါ်ဩဇာလွှမ်းမိုးတဲ့သတင်းစာကြီးလည်းဖြစ်ပါတယ်Washington Post သတင်းစာထုတ်ဝေသူ Catherine Graham လက်ထက်ကဆိုရင်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရသူဟာအိမ်ပြည်တော်ကိုရောက်ရောက်ချင်းပထမဆုံးဖိတ်ကြားတွေ့ဆုံရသူတွေထဲမှာ Catherine Graham ကထိတ်ဆုံးကပါဝင်ခဲ့တဲ့အထိ Washington Post သတင်းစာရဲ့ဩဇာကကြီးမားပါတယ်။ဒါကြောင့် Washington Post သတင်းစာကြီးရဲ့မြမအရေးပေါ်အမြင်သဘောထားဟာအမေရိကန်ဆိုရမူဝါဒရှမှတ်သူတွေနဲ့ဥပဒေပြုရေးအဖွဲ့အစည်းတွေပေါ်မှာအကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့အကဲခတ်တွေကယူဆကြပါတယ်။Washington Post သတင်းစာ Editor အဖွဲ့ကမြန်မာအရေးပေါ်သူတို့ရဲ့အမြင်ကိုအခုလိုရေးပါတယ
်ဒီမိုကရေစီအစိုးရကိုဖျောက်ချပြီးစစ်တကအာဏာသိမ်းခဲ့တာ၃နှစ်နီးပါးရှိလာစေမှာတော့တိုင်းပြည်ဟာပြည်ရင်းစစ်တဲကိုကြာရောက်သွားခဲ့ရပါတယ်စစ်ဘုတ်ချုပ်တွေဟာတိုင်းပြည်ကိုအုပ်ချုပ်နိုင်ဖို့အခွင့်မသာခဲ့ကြပါဘူးစစ်ကောင်စီပြုတ်ကြဖို့အချိန်လိုသေးတယ်ဆိုပေမဲ့လည်းကမ္ဘာကြီးအနေနဲ့တခုတည်းသောတရားဝင်ဒီမိုကရေစီအင်အားစုဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီပြိုလဲချိန်အတွက်စတင်ဆွေးနွေးတင်ပါပြီမြန်မာစစ်ကောင်စီဟာအားနည်းနေပြီဆိုပေမဲ့လည်းနိုင်ငံအနှံ့မှာစစ်မျက်နှာတွေဖွင့်ပြီးတော့တိုက်ပွဲတွေကိုရင်ဆိုင်နေစေဖြစ်ပါတယ်မြေပြင်တပ်ဖွဲ့တွေအလွယ်တကူရွှေ့ပြောင်းတိုက်ခတ်နိုင်ခြင်းမရှိပေမဲ့လေကြောင်းကဘုံကျဲတိုက်ခတ်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူတွေသေဆုံးနေကြရပါတယ်။မြမစစ်ကောင်စီဟာတချို့နေရာတွေမှာဓာတ်ရုလက်နက်တွေအသုံးပြုတဲ့ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေပါတယ်။မြမပြည်ရင်းစစ်ဟာလူသားချင်းစာနာမှုအကြက်တဲကိုဖြစ်ပေါ်စေပါတယ်။အခြားသောအကြက်တဲတွေရှိနေတဲ့အတွက်ကမ္ဘာကြီးဟာမြမအရေးကိုအာရုံမစိုက်နိုင်ပါဘူး။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူနှစ်သန်းကျော်ရှိနေပြီးတော့လူဦးရေတသန်းကျော်ဟာအိမ်ဒီချင်းနိုင်ငံတွေမှာဒုက္ခတွေအဖြစ်ခိုလုံနေကြရပါတယ်
။အမေရိကန်အနေနဲ့မြန်မာအရေးဖြေရှင်းရမှာအာဆီယံကိုပဲအားကိုးမနေသင့်ဘူး။အာဆီယံထဲမှာ NUG နဲ့ဆက်သွယ်စကားပြောနေတဲ့နိုင်ငံတွေရှိတယ်လို့စစ်ကောင်စီနဲ့အဆက်အသွယ်လုပ်နေတဲ့နိုင်ငံတွေလည်းရှိနေတယ်။အာဆီယံရဲ့ပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုနဲ့အဖွဲ့ဝင်အားလုံးသဘောတူညီရေး consensus မှုတွေကြောင့်ပြဿနာတွေကိုထိရောက်စွာနဲ့စီလျောင်မဖြေရှင်းနိုင်ဘူးဆိုတာမြန်မာအရေးမှာတက်တည်ပြနေပြီဖြစ်တယ်စစ်ကောင်စီကအင်အားရှိနေနေပြီ စစ်ကောင်စီကိုဒီတဲ့ပူပြီးဖိအားတွေပေးနိုင်မယ်ဆိုရင်ပြိုတာပူမြန်လိမ့်မယ်စစ်ကောင်စီပြိုသွားရင်အာနာလီယာနဲ့ဖြစ်ပြီးဖျို့ဖျဲအခြေအနေမျိုးကြုံရနိုင်တယ်လို့ကြာချုံနိုင်ငံတစ်ခုလည်းဖြစ်သွားနိုင်တယ်အဲ့ဒီလိုအခြေအနေမရောက်အောင်ကာကွယ်ဖို့ဆိုရင်အမေရိကန်အနေနဲ့ NUG ရဲ့အခန့်ကဏ္ဍကိုအခုတက်ပူမြင့်တင်ပေးဖို့လိုမယ် NUG တာဝန်ရှိသူတွေနဲ့အလေးနဲ့ထားစကားပြောဖို့အတွက်စတင်ပြင်ဆင်သင့်ပြီး NUG အနေနဲ့ကလည်းတိုင်းရင်းသားတွေရဲ့လူနည်းစုအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအတိမတ်ပြုပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့တရားဝင်ပြောကြားထားပြီးဖြစ်တယ်။ခက်ခဲတဲ့ဆိုပေမဲ့ဒီလုပ်ငန်းစဉ်ကိုအမေရိကန်အနေနဲ့အခုပဲစတင်သင့်ပြီလို့ Washington Post Editor အဖွဲ့ကရေးသားထားပါတယ်။မြန်မာနိုင်ငံကလည်းတုတ္တဆော်ရဲ့စစ်တပ်ပြိုလဲချိန်ထိမဆောင်ဘဲ NUG ကိုနိုင်ငံတကာကူညီရန်လိုအပ်ဆိုတဲ့ဆောင်းပါးကို2023ဒီဇင်ဘာလ4ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာWashington Post Editor အဖွဲ့ရဲ့အမြင်သဘောထားတွေအပြင်နိုဝင်ဘာလ29ရက်နေ့က Nikki Asia မှာဖော်ပြခဲ့တဲ့ Washington စစ်တပ်ကသူပမောက်ခ Zachary Abuza ရဲ့စစ်ပွဲတွေပြီးမြန်မာစစ်တပ်အနာဂတ်အတွက်ပြင်ဆင်ခြင်းရောက်ပြီးဆောင်းပါးနဲ့ American အခြေစိုက်နိုင်ငံတကာဆက်ဆံရေးမူဝါဒဆိုင်ရာဦးဆောင်အဖွဲ့ကြီးရဲ့အခြေတောင်အာရှရေးရာအကြီးတန်းသူတည်သည် Joshua Kalanzik ရဲ့မြန်မာစစ်တပ်ဟာအမှန်တကယ်ပြိုကျနိုင်တယ်ဒါပေမဲ့အမေရိကန်နဲ့အင်အားကြီးနိုင်ငံတွေကအဲ့ဒီဖြစ်နိုင်ခြေအတွက်အသင့်ဖြစ်ပြီလားဆိုတဲ့ဆောင်းပါးတွေကိုကိုးကားရေးသားထားပါတယ
်ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဌာနကအစီရင်ခံစာတစ်စောင်ကိုနိုဝင်ဘာလ30ရက်နေ့မှာထုတ်ပြန်ခဲ့တာတွေ့ရပါတယ်အဲ့ဒီအစီအခံစာမှာ2022ခုနှစ်အတွင်းကမ္ဘာပေါ်မှာအစိုးရမဟုတ်တဲ့ဘက်ကအကြမ်းဖက်မှုဖြစ်ရကျူးလွန်တဲ့ထိတ်ဆုံးဆဲနိုင်ငံကိုထုတ်ပြန်ရမှာမြန်မာနိုင်ငံဟာနံပါတ်၈နေရာမှာရှိနေကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအစီအခံစာကဆိုပါတယ်မြန်မာနိုင်ငံမှာအစိုးရမဟုတ်တဲ့ဘက်ကအကြမ်းဖက်မှုဖြစ်ရပေါင်း391ခုဖြစ်ပွားခဲ့ပြီးတော့တင်ဆောင်းသူအားဖြင့်2130ဦးနဲ့ကမ္ဘာပါတတိယအမြင့်ဆုံးဖြစ်ပြီးတော့အဓိကကျူးလွန်သူတွေဟာ People's Defense Force PDF တွေဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်အကြမ်းဖက်မှုဖြစ်ရ58ရာခိုင်နှုန်းဟာစစ်တပ်ကိုပြစ်မှတ်ထားတာလို့အစိုးရခန်းစားကအဆိုပါတယ်အဆိုပါအစီရင်ခံစာကိုအမေရိကန်နိုင်ငံသားရဲ့ဌာနအကြမ်းဖက်မှုတိုက်ဖျက်ရေးဘျူရိုအတွက်ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုလေ့လာရေးအဖွဲ့ GTTAC ကပြုစုရေးသားခဲ့တာဖြစ်ကြောင်းသိရပါတယ်
။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာတော်လှန်ရေးအင်အားစုတွေကြားမှာဝေဖန်မှုတွေမြင့်တက်နေပါတယ်။နိုင်ငံရေးအကဲခတ်တူကတော့ဒီအစီရင်ခံစာပြုစုသူတွေဟာမြန်မာနိုင်ငံတွင်းကအဖြစ်ပြက်အခြေအနေတွေကိုသိချမသိသူတွေဖြစ်နိုင်တယ်။အချက်လက်တွေကိုဘယ်လိုရယူတယ်လဲတော့မသိဘူးဘယ်လိုပဲဖြစ်ဖြစ်ဒီအစင်ခန်းစားဟာຫນွေဥတော်လိုင်းရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်နောက်တစ်ခုကမြန်မာရေးနဲ့ပတ်သက်လို့အမေရိကန်အစိုးရတိကျမသိဘူးဆိုတာပြတာပဲလို့ပြောရမှာပဲမြန်မာရေးအမေရိကန်တွေအခြေအနေမှန်သိအောင်အခုတည်းပို့လို့ဖို့လိုလိမ့်မယ်အမေရိကန်နိုင်ငံရေးကလော်ဘီနိုင်ငံရေးဗျဒီဇိုင်းမတ်မတ်လော်ဘီလုပ်နေဖို့လိုတယ်လော်ဘီအဖွဲ့အစည်းတွေလိုအပ်တယ်ဝါရှင်တန်မှာ NUG ရုံးရှိနေတာပဲNUG အနေနဲ့အမေရိကန်နိုင်ငံသားရေးဌာနနဲ့ဆက်ဆံရေးကိုပြန်သုံးသပ်သင့်တယ်လို့ proactive ဖြစ်ဖြစ်နဲ့အမေရိကန်အစိုးရမူဝါဒချမှတ်သူတွေဥပဒေပြုအမတ်တွေကိုအခုတက်ချင်းကပ်ဖို့ပိုထိတွေ့ဆက်ဆံဖို့လိုမယ်ထင်ပါတယ်လို့ပြောပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါးရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျက်မှတ်စုကိုကြည့်ကြရအောင်ပါရှင်စစ်စင်ရေး139နောက်ပိုင်းရှမ်းမြောက်ဒေသရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့ကယင်းဒီဒေသတွေအပါအဝင်နိုင်ငံအနှံ့မှာလက်နက်ကိုင်ပဋိပက္ခတွေပိုးပြီးကြဲကြဲပြန့်ပြန့်တက်ရောက်လာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျက်မှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်အာနာသိမ့်မှုအလွန်နှစ်နှစ်ခွဲကျော်ကာလအတွင်းနိုင်ငံတော်တိုက်ပွဲဖြစ်ပွားမှုဟာမြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းကျော်ရှိလာပါပြီ221မြို့နယ်ထဲမှာတိုက်ပွဲပေါင်း 12,000 ကျော်ဖြစ်ခဲ့တာပါအဓိကလမ်းမကြီးတွေကိုစိုးမိုးလှုပ်ရှားနိုင်ဖို့နှစ်ဖက်အားပြိုင်နေပြီးစကိုင်းတိုင်းတွင်းမှာတော့တော်လိုင်းရင်အင်အားစုတွေဘက်ကလမ်းမိုင်းစိုးမိုးထားနိုင်မှုအားကောင်းနေတာကိုတွေ့ရပါတယ်စစ်ကောင်စီတပ်ရင်းတွေမှာတော့ စစ်တိုက်နိုင်သူတရားဝင်ခြင်းပဲရှိရတယ်လို့အချက်လက်တွေအရသုံးသပ်ရပါတယ်။ဒေါ်လာရေးအင်အားစုတွေအနေနဲ့လက်နက်ခဲယမ်းအမြောက်များကိုစစ်ကောင်စီစီကနေရရှိထားပါတယ်။အဲ့ဒီအထက်မှာတိုက်ခိုက်ရေးရဟယင်တွေကိုချိန်ချောင်းနိုင်တဲ့ဝေရင်ပြက်လက်နက်တွေတင်ကားပြက်လက်နက်တွေလည်းပါဝင်ပါတယ်။စစ်စင်ရေးတပ်တုံညာနှစ်ခွန်စတင်ရာကူကန့်ဒေသမှာဆိုရင်စစ်စင်ရေးဥတီချက်တစ်ခုဖြစ်တဲ့မြို့တော်လောက်ကင်ကိုသိမ်းယူဖို့ပဲကြံပါတော့တယ်။ညီနောင်မဟာမိတ်သုံးဖွဲ့နဲ့ပူးပေါင်းတပ်တွေကတရုတ်မြန်မာနယ်စပ်ကမြို့လေးမြို့နဲ့သိမ်းနီမြို့ကိုထိန်းချုပ်ထားပါတယ်။စစ်ကောင်စီဖြူဟာကုန်းတွေအခြေဆိုင်စခန်းကြီးတွေအပါအဝင်တပ်စခန်း189ခုကျော်နဲ့ရဲစခန်း9ခုကျော်ကိုလည်းသိမ်းနိုင်ခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီခါလာရ125ကလက်နက်ချခဲ့တာကြောင့်ရဟတ်ရင်ခွင်အပါအဝင်ကုန်းချမ်းမြို့နယ်ကစခန်းကုန်းအလုံးကိုရရှိထားပါတယ်။ဒါကြောင့် MNDA တပ်တွေအနေနဲ့လောက်ကင်မြို့ကိုသိမ်းယူဖို့ပဲကြံပါတော့တယ်။စစ်စင်ရေးတပ်တုံညာနှစ်ကွန်စတင်ပြီးနောက်စခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေကြော့ပြန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်စခန်းပေါင်း46ခုကျော်ကိုရခိုင်တပ်တော်အေအေကသိမ်းယူနိုင်ခဲ့ပါတယ်။အဲဒီစခန်းတွေထဲမှာ40ကျော်ဟာစစ်ကောင်စီဘက်ကစွန့်ခွာသွားတာကြောင့်အလွယ်တကူပဲသိမ်းနိုင်ခဲ့တာပါ။စခန်းသိမ်းတိုက်ပွဲတွေအပါအဝင်တိုက်ပွဲဖြစ်ပွားမှုတွေကရခိုင်ပြည်နယ်မြောက်ပိုင်းအိန္ဒိယမြန်မာကလတန်မြစ်ကြောင်းစီမံကိန်းဒေသတစ်ဝိုက်မှာပိုဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကတရုတ်မြန်မာစီးပွားရေးစဉ်ညံစီမံကိန်းဒေသတွေမှာတော့စစ်ကောင်စီကတပ်စခန်းဆွန့်ခွာတာတွေပုံများခဲ့ပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလည်းတော်လှန်ရေးအင်အားစုတွေကမျိုးပေါင်း10ခုကိုတင်နိုင်ခဲ့ပါတယ်။စစ်စင်ရေးတပ်တုံညာနှစ်ခွနောက်ပိုင်းချင်းပြည်နယ်မှာတိုက်ပွဲပေါင်း28ကြိမ်ကျော်ဖြစ်ပွားခဲ့ပြီးမြို့ခုနှစ်မြို့ကိုသိမ်းယူခဲ့ပါတယ်။စကိုင်းတိုင်းမှာလည်းတိုက်ပွဲပေါင်း120နီးပါးဖြစ်ခဲ့ပြီးမြို့သုံးမြို့ကိုသိမ်းနိုင်ခဲ့တာပါ။ဒါ့အပြင်စကိုင်းတိုင်းကစစ်ကောင်စီတပ်စခန်း30ကျော်နဲ့ချင်းပြည်နယ်ကတပ်စခန်း5ခုကျော်ကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။စစ်ကောင်စီအနေနဲ့နိုင်ငံရဲ့43ရာခိုင်နှုန်းဝန်းကျင်ကိုထိထိမိမိပဋိပက္ခနိုင်တော့ပါဘူး။ကရင်နီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဟာပြည်နယ်မြို့တော်လွိုက်ကော်ကိုသိမ်းနိုင်ဖို့ကြိုးပမ်းခဲ့ကြပါတယ်။နိုဝင်ဘာ17ရက်နေ့မှာစစ်စင်ရေးတလေးလုံးကိုစတင်ခဲ့ပြီးစစ်ကောင်စီတပ်စခန်းတွေအဓိကအခြေစိုက်ရာလွိုက်ကော်ကိုတိုက်ခိုက်ခဲ့ကြတာပါ။စစ်စင်ရေးကာလအတွင်းကရင်နီဒေသမှာတိုက်ပွဲပေါင်း50ကျော်ဖြစ်ခဲ့ပါတယ်။ဒါအပြင်စစ်ကောင်စီတပ်စခန်း15ခုကျော်နဲ့နမ်မတ်ခုံမြို့ကိုလည်းသိမ်းပိုက်နိုင်ခဲ့ပါတယ်။ရှမ်းကရင်နီနယ်စပ်ဒေသတွေမှာတိုက်ပွဲတွေပိုပြင်းထန်ခဲ့ပြီးဖေခုံမြို့နယ်မှာ12ကြိမ်ထပ်မံဖြစ်ခဲ့ပါတယ်။
ဒါကတော့တနင်္ဂနွေညချမ်းအစီအစဉ်တိုင်းတင်ဆက်နေတဲ့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုတော့မအေးသန္နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပ
ကင်းရှင်ပြည်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တိုးတွေနဲ့စာချင်ပါတယ်။မောင်လှိုင်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရှင်နဲ့နေ့စဉ်နဲ့အမျှသတင်းတွေအားလုံးကိုကြိုက်ပါတယ်ဆိုပြီးတော့စာတို့လေးရေးလာတာပါနောက်ထပ်စာတို့လိုရေးလာတဲ့တော်ရရှင်ညဉ့်ညံဖြစ်ပါတယ်အခုလိုမျိုးသတင်းအစုံလင်းတင်ပြပေးတဲ့ VOE ကိုအထူးပဲကျေးဇူးတင်ရှိပါကြောင်းနဲ့ဟုတ်ကဲ့ပါအခုလိုမျိုးနားဆင်ကြည့်ရှုအားပေးကြတဲ့တော်ရရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်VOE ကနေအစီအစဉ်လေးထုတ်လွှင့်ပေးဖို့တောင်းဆိုလာကြတဲ့တော်ရရှင်တွေစာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ် Greetings from Taiwan ဆိုပြီးရေးလာတဲ့တော်ရရှင်မောင်ကျော်မိုးကတော့
ဟိုးငယ်စဉ်အခါကတည်းက VOE ကိုနားထောင်ခဲ့သူဖြစ်ပါတယ်အဖေကရေဒီယိုဆက်သွယ်ရေးလုပ်ခဲ့သူဆိုတော့သူနားထောင်တိုင်းကိုပါလိုက်နားထောင်ဖြစ်ပါတယ်တခုလောက်တောင်းဆိုပေးရစီခင်ဗျာအခုဒီဇင်ဘာကစလို့နောက်နှစ်2024ခုနှစ်က El Niño ရာသီဥတုဖြစ်တယ် El Niño ဆိုတာဘာလဲဘာကြောင့်ဖြစ်တာလဲဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဘာတွေပြင်ဆင်ထားတဲ့တယ်ဆိုတာတွေပြည့်ပြည့်စုံစုံလေးတင်ပြပေးစီလိုပါတယ်မြန်မာပြည်သူတွေလည်းသိရှိအောင်လို့ပါကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာဦးကျော်စံသားနဲ့တကွ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟ ဟုတ်ကဲ့ပါကျမတို့စီက anti docking မျိုးသက်အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဒီအစီအစဉ်လေးကိုထုတ်လွှင့်ပြဖို့ပြောလာတယ်ထင်ပါတယ်နော်သူတစ်ခါလဲဒီရာသီဥတုနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့2-3နှစ်လောက်တုန်းကထုတ်လွှင့်ပေးခဲ့တာရှိပါတယ်ရှင်အခုလဲသူ့ကိုပြောလိုက်ပါမယ်လောလောဆယ်သူထိုင်းမှာတာဝန်နဲ့ရောက်ရှိနေပြီးတော့ဒီနှစ်ကုန်ကြမှာပြန်လာမှာဖြစ်ပါတယ်နော်နောက်တစ်ခုကပတ်ဝန်းကျင်ထိန်းသိမ်းရေးကဘာကြီးပူနွေးမှုဒါတွေနဲ့ပတ်သက်ပြီးတော့ကျမတို့အပတ်စဉ်အစီအစဉ်အသစ်တစ်ခုထုတ်လွှင့်ပေးနေပါတယ်နော်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့နန်းလောင်ကအပတ်စဉ်အစီအစဉ်ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ရုပ်မြင့်တန်ကြားနဲ့လည်းကြည့်ရှုလို့ရတယ်လို့မျိုးရေဒီယိုကနေပြီးတော့လည်းနားဆင်လို့ရပါတယ်ရှင်ဟုတ်ရင်တော့ထုတ်လွှင့်ပေးခဲ့တာကိုကျွန်မပြန်ရှာလို့ရရင်လည်း link လေးပို့ပေးပါမယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင် video ရနဲ့ထုတ်လွှင့်ပေးဖို့တခုတောင်းဆိုလာတဲ့သောရရှင်ကလည်းစာရေးနေကြသောရရှင်ဖြစ်ပါတယ်ရှင
်မင်္ဂလာပါ VOA ကမ္ဘာသတင်းမြန်မာသတင်းမှန်တွေသိရဖို့ VOA ကိုအားပေးနားဆင်လာတာ radio 6000ခေါနာထောင်ရတဲ့ခေတ်ကျွန်တော်ခြားထိတ်အရွယ်ငယ်ကတည်းကအဘနိုင်ငံတစ်ပါးကြီးနဲ့အတူမိသားစုတွေဝိုင်းဖွဲ့ပြီးနားဆင်လာတာအခုအထိပါအဘကအသက်82နှစ်ရွှေဝါရောင်တုံလိုင်းမတိုင်မီ2006ခုနှစ်မှာကွယ်လွန်သွားတာအခုဆို18နှစ်ရှိပါပြီတေးသချင်းတောင်းစာတစ်ခါမှမရေးဘူးအခုတော့ရောင်နီသန်းလို့ပန်းဝင်ကန်ဒီအမောပန်းရဆုံးချိန်မို့ပြည်တွင်းပြည်ပရောက်မြန်မာပြည်သူတိုင်းရင်းသားညီနောင်သွေးချင်းတွေအားလုံးနဲ့တူရွာမှာကြံနေခဲ့တဲ့အကိုတွေအမတွေတရွာလုံးအတွက်ရောတိုက်ပွဲဝင်နေကြတဲ့ညီငယ်ညီမငယ်ရဲဘော်ရဲဘက်လှုပ်ဖော်ကိုင်းဘက်တငယ်ချင်းတွေအားလုံးအတွက်စကစရဲ့905နဲ့အဝေးရောက်နေတဲ့ကျွန်တော်ကခိုင်ထူးတည်ဆိုထားတဲ့အားလုံးကိုကြော်ဖြတ်ရမယ်တခြင်းလေးထုတ်လွှင့်ပေးဖို့မဟိသနာကျော်ကိုလေးစားစွာတောင်းဆိုအပ်ပါရခင်ဗျာဖုန်းလိုင်းတွေဖြတ်တောက်ခံထားရတဲ့နေရာတွေကျွန်တော်တို့ရွာအပါဝင်ရေဒီယိုနားထောင်ကြပါလေ
ငါမင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောပါတဲ့ကွယ်လွန်သွားတာ18နှစ်ကြာပြီဖြစ်တဲ့အပနိုင်ငံရေးသမားကြီးနဲ့တူ VOA ကိုတူတူဟိုးရင်တွေကနားဆင်ခဲ့ပါတယ်ဆိုတော့သောရရှင်တငယ်ချင်းအားလုံးအတွက်တခြင်းလေးတစ်ပုတ်တောင်းလာတာဖြစ်ပါရင်ခိုင်ထူးရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါရင်ဟုတ်ကဲ့ပါရှင်အရင်တော့ဆိုရင်တော့ကျမတို့ဒီတခြင်းခန္ဓာဆိုပြီးတော့ကျမတို့မြန်မာပြည်ကပေးစာများအစီအစဉ်နောက်ဆုံးမှာတခြင်းလေးတစ်ပုတ်အများအားထုတ်လွှင့်ပေးပါရင်နော်အခုနောက်ပိုင်းတော့ကျမတို့ဒီမြန်မာနိုင်ငံအရေးကိစ္စတွေလည်းဒီသတင်းတွေထုတ်လွှင့်ဖို့ပိုများလာတယ်အစီအစဉ်တွေလည်းပိုကျက်လာတာမလို့ဒီသတင်းအစီအစဉ်လေးကိုကျမတို့ဖြုတ်ထားပါတယ်ဒီနေရာမှာကျမတို့နောက်ထပ်သတင်းထုတ်လွှင့်ပေးတဲ့နေရာမှာကျမတို့နောက်ထပ်အစီအစဉ်တွေအစားတိုးပြီးတော့ထုတ်လွှင့်ပေးနေပါတယ်เนาะဒါကြောင့်မလို့ဒီစာလေးကိုတော့ကျမဖော်ပြပေးလိုက်တာကဒီသောရရှင်တောင်းဆိုစလို့မျိုးအားလုံးလည်းစုတောင်းလေးကိုအားလုံးကြားသိအောင်လို့ဖြစ်ပါတယ်ရောင်နီတန်းလို့ပန်းဝင်ခံနေအမောပန်းဆုံးအချိန်မှာအားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့သတင်းလေးနဲ့အဝေးကနေပြီးဒီသောရရှင်စုတောင်းပေးလာတာဖြစ်ပါတယ်ရှင်ဗီဒီယိုကိုပတ်စင်စာရေးလာကြတဲ့အထက်မှာမြန်မာနိုင်ငံကအခုလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကိုယ်တိုင်တွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကတော့အစဉ်မြဲရရှိပါရနော်အဲ့ဒီကစာတစ်စောင်ဒီနေ့ဖော်ပြပေးချင်ပါတယ်ရှင်သူ့ရဲ့ခြေစင်းကြပြလေးကိုပြောပြပါမယ်နော်ဗီဒီယိုကအမျိုးတွေအားလုံးကျမ်းမာတက်ရှိစီးစိမ်ကြွယ်ဝလူသည်များပြည့်စုံဖွံ့ဖြိုးပွင့်လင်းမညှိုးသောပန်းပမာထာဝရလန်းစံတက်ကြွစွာဖြင့်လူပောင်အကျိုးစားထက်တိုထန်းဆောင်နိုင်စွမ်းသူများဖြစ်ကြပါစေကြောင်းမွေးရမည်စစ်တလင်းမှရွှေမျိုးအရင်ကြီးကစောင်းစီတန်းစီနှင့်ထက်တန်သောစေနာဖြင့်ဆုတောင်းမေတ္တာပို့သလိုက်ပါသည်ခမားတဲ့အပူချိန်တွင်မှကြိုးစား၍ပို့သရသောမေတ္တာကိုအေးမြစွာခံယူတော်မူနိုင်ကြပါစေတဲ့ချိုတူးခိတစစ်ကြုံဆိုပြီးရေးလာပါတယ်ဒီတော်ရရှင်ကဟိုပြီးခဲ့တဲ့တလားနှစ်လားကရေးလာတဲ့စာဖြစ်တာမလို့အဲ့ဒီတော့တော့သူကစောင်းစီတန်းစီရင်တယ်လို့ရေးလာပါတယ်အခုတော့ဓာတ်စီတန်းစီရင်တယ်ဖြစ်မယ်ထင်ပါတယ်နော်သူရေးလာတာစာတော်တော်ရှိပါတယ်ရှင်ကျွန်မအနှစ်ချုပ်ပြီးဖော်ပြပေးချင်ပါတယ
်ယူကရိန်းရှေ့ပိုင်းဒေသရှိခြေရွာတွေကိုပြန်လည်သိမ်းပိုက်လိုက်နိုင်တဲ့စစ်သည်တွေကိုသမ္မတဇယ်လင်စကီကဂုံပြူအတိမတ်ပြူချီကျူးစကားသူ့ရဲ့နေ့စဉ်မင်းကွန်းမှာပြောကြားတယ်ဆိုတဲ့သတင်းကိုနားဆင်လိုက်ရတော့ယူကရိန်းသမ္မတဟာအမေရိကန်ကလေရင်နဲ့လာခေါ်မယ်ဆိုတာတောင်ပြည်သူတွေကိုရန်သူလက်ထဲထားလိုက်ပါသွားမဲ့အဖြစ်ကိုညှဉ်းဆန်ခဲ့ပြီးစစ်မြေပြင်ဆင်းကယူကရိန်းစစ်သည်တွေကိုဂုံယူအားပေးစီယုံဥဆောင်မှုပေးခဲ့တဲ့သူပါအပြောကြီးမဟုတ်ဘဲလက်တွေ့တိုက်ပွဲဝင်ရင်စီရေးလိုအပ်ချက်မှန်သမျှကိုကဘာတိအောင်ချပြကာအကူအညီတောင်းခံနိုင်သူပါမဟိတနာကျော်ရေးစာရှင်မာဆိုးလို့ဝါကြတကြောင်းနဲ့လူသမျှအနစ်ချုပ်ပါအောင်စူးစမ်းရေးပေမဲ့အဲ့မှာရင်စာကြောင်းကရှည်သွားတော့တာပါအနစ်ချုပ်ပြောရရင် စစ်ဘေးအငတ်ဘေးဓာလန်လက်နက်ဘေးမိဘေးရေဘေးမုန်တိုင်းဘေးယောဂါဘေးကုံစင်းနှုံးဘေးစသည်ဘေးပေါင်းစုံသာမကဘယ်အချိန်ဘာကြောင့်မှမသိအဖမ်းခံအသက်ခံရမယ့်အရေးပူပင်ကြောင်းကြတောကပေါင်းအစုအဝေးဖြင့်နေတထိတ်ထိတ်ညတထိတ်ထိတ်နေကြရရှာတဲ့တော်လန်ရေးဘယ်တော့ပြီးမှလဲလို့သုံးနှစ်ကြာသည့်တိုင်ညိုငယ်သောမျက်နှာထားဖြင့်တမေးတဲ့မင်းနေကြရရှာတဲ့ရန်သူလက်ခုပ်အတွင်းကမြန်မာပြည်သူတွေအတွက်ကျွန်တော်တို့မြန်မာနိုင်ငံတော်လန်ရေးရဲ့မီးရှို့တစောင်းတပ်ဦးအလံဖြစ်တဲ့ NUG သမ္မတကြီးကဇလင်စကီလိုနေ့စဉ်မင်းကုန်းများဖြင့်ကဘာတိထင်ရှားအောင်ပြသပေးနေသူဖြစ်ပါစေလို့အန်ယူဂျီပြည်သူအစိုးရကိုယုံကြည်အားကိုးဝန်းရံထောက်ခံသောပြည်သူတို့အနေနဲ့ VOA သတင်းနားထောင်ရင်းမှဖြစ်ပေါ်လာသောရင်တွင်းဆန္ဒကိုရိုသေလေးစားစွာတင်ပြအပ်ပါသည်ခင်ဗျာ
ခတာစစ်ကျွန်ချိုတူးဆိုပြီးတော့နောက်လဲစာရေးပါအောင်မယ်တဲ့တတ်နိုင်သမျှလိုရင်းတူရှင်ပေါ်တဲ့စစ်တမလွဲရီလူသားတိုင်းကိုချစ်တော့ကျွန်တော်တဲ့တော်ရရှင်ချိုတူးဖြစ်ပါတယ်အန်ယူဂျီပြည်သူအစိုးရရဲ့သမရာကြီးနေ့စဉ်မိန့်ခွန်းပြောကြားပေးပါဆိုပြီးတော့ဒီတော့ရရှင်တောင်းဆိုလာတာဖြစ်ပါတယ်ရှင်တော့ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှရရက်ချင်ပါတယ်เนาะအားလုံးပုံမကောင်းမွန်အဆင်ပြေလှပတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်ကျမတို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးသနာကြပတ်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်။ဒီစီစဉ်မှာကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါ။နိုင်ဂျီးရီးယားနိုင်ငံမှာဒေါသထွက်ပြီးတော့ပောက်ကွဲဖျက်ဆီးနိုင်မယ့်အခန်းတစ်ခုတည်တံ့ဖန်တီးထားပါတယ်။တခါရေကဲမှတ်အောက်အေးနေချိန်စိုက်ဘီးရီးယားဒေသမှာစောင်းချိုရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုထူးခြားဆန်းပြသတင်းတွေကိုကိုဝင်းခတ်မောင်နဲ့မတ်အိတ်တန့်စင်ကပြောပြမှာပါရှင်။
ကုန်သင်းနှုန်းတက်နေပြီးတိုင်းပြည်အခြေအနေတွေကြောင့်စိတ်ညစ်နေပါလားဘဝမောတွေပြည်ပြီးစိတ်လွတ်ကိုလို့ပေါက်ကွဲပစ်နိုင်မဲ့နေရာတစ်ခုကိုနိုင်ဂျီးရီးယားနိုင်ငံမှာဖန်တီးထားပါတယ် Rage Room ဒေါ်ဒါတကြီးပေါက်ကွဲနိုင်တဲ့အခန်းတစ်ခုကိုနိုင်ဂျီးရီးယားနိုင်ငံမြို့တော် Lagos မှာဖန်တီးထားတာပါမိနစ်20စာအခန်းငှားနိုင်ပြီးဒီအခန်းထဲမှာလျှက်စစ်ပစ္စည်းတွေဖန်တွေမှန်တွေဗီဒီယိုတွေစတာတွေကိုစိတ်တိုင်းကြဖျက်ဆီးနိုင်ပါတယ်ဒီအခန်းကိုဖန်တီးသူအနီတာခရစ်ချန်ကပြီးခဲ့တဲ့နှစ်တုန်းကသူ့တငယ်ချင်းကွယ်လွန်သွားလို့စိတ်ကြေကွဲဝမ်းနည်းမှုတွေကိုကုစားဖို့ကြိုးစားခဲ့ရကနေအခုလိုစိတ်ထွက်ပေါက်ပြီးပောက်ကွဲနိုင်တဲ့အခန်းတစ်ခုဖန်တီးဖို့စိတ်ကူးရမိတာပါဒီမှာအခန်း၅သုံးသူတယောက်ကတော့အဲ့ဒီကိုမလာခင်အရန်ဒေါသထွက်နေခဲ့ပေမဲ့မိနစ်20လောက်ဝုန်းနိုင်ချင်းပောက်ကွဲပြီးတဲ့နောက်စိတ်တက်တာရရသွားတယ်လို့ပြောပါတယ် တချို့ကလည်းဒေါသထွက်ပတ်ရန်နာကိုမြှောက်ပေးတဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဆိုပြီးတော့ဝေဖန်ကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာစီးပွားရေးကြက်တဲမှုဘေးကင်းလုံခြုံမှုမရှိတာနဲ့နောက်တစ်ကြော်ရွေးကောက်ပွဲတွေပြန်ရောက်လာတော့မယ့်အချိန်မှာပြည်သူတွေစိတ်ဖိစီးမှုတွေတိုးနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီနေ့နဲ့မျိုးတော်လေးမှာလွန်ခဲ့တဲ့နှစ်တစ်ထောင်လောက်ကလူသားမှန်မီရုပ်ကျွဲ၅ခုကိုရှေးဟောင်းသူတေတီတွေကနိုဝင်ဘာလနောက်ပိုင်းတုန်းကတူးဖော်တွေ့ရှိခဲ့ပါတယ်။မပုတ်မတိုးအောင်ဆေးစိန်ထုတ်ပိုးထားတဲ့မမ်မီရုပ်ကျွင်း၅ခုဟာခလေးလေးယောက်နဲ့လူကြီးတယောက်ဖြစ်တဲ့အကြောင်းသူတေတီတွေကခံမှန်းထားပါတယ်။ခရစ်တော်မွေးဖွားပြီးနှစ်900ကနေ1450 AD မှာပြည်ဝင်နိုင်ငံဗဟိုကန်ယူနိုက်တက်ဒေသမှာနေထိုင်ခဲ့တဲ့ X-Ma ယဉ်ကျေးမှုလက်ထက်လူအုပ်စုရဲ့မမ်မီရုပ်ကျွင်းတွေဖြစ်တဲ့အကြောင်းသူတေတီတွေကသတ်မှတ်ကြပါတယ်။ဒီမမ်မီရုပ်ကျွင်းတွေကိုဗဟိုရီမတ်တောင်ကြားကဟွာကာလာဖလော်ရီဒါရှိဟောင်းတူဖော်ရင်နေရာမှာရှာတွေ့ကြရလဲဖြစ်ပါလေ။ဒါအပြင်ခရစ်တော်မမွေးဖွားမီနှစ်ပေါင်း 3500 BC မန်ချေးယဉ်ကျေးမှုလက်ထက်ကအလေကလေးတွေကိုလည်းသူတေတီတွေကရှာဖွေတွေ့ရှိခဲ့ပါရဲ့ရှင
်။ဥရောပဈေးကွက်မှာတားမွေးနဲ့တားမွေးထွက်ကုန်တွေရောင်းချမှုကိုဥရောပတမကာ EU ကပိတ်ပင်ပေးဖို့တောင်းဆိုတဲ့အနေနဲ့တက်ကြွလှုပ်ရှားသူတွေကကိုလုံးတီးချွတ်သွေးစွန်းတဲ့ဟန်နဲ့စပိန်နိုင်ငံဘာစီလိုနာမြို့မှာဆန္ဒပြခဲ့ကြပါရဲ့။70 degree centigrade အထိကြာမှာတက်ကြွလှုပ်ရှားသူအယောက်50ကအဝိဗလာနဲ့လဲလျောင်းပြီးတားမွေးအိပ်ခံပြီးအသက်ခံထားရတဲ့တိရစ္ဆာန်တွေလိုသွေးအတူလောင်ပြီးဆန္ဒပြနေကြတာကိုဒီဇင်ဘာ3ရက်နေ့တော့ကတွေ့ခဲ့ရတာပါလူပေါင်း 1.5 သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ #farfreeeurope တားမွေးကင်းတဲ့ဥရောပဆိုတဲ့လှုပ်ရှားမှုရဲ့ဒီပိုင်းတစ်စားအဖြစ်အခုလိုဆန္ဒပြကြတာဖြစ်ပါတယ်တိရစ္ဆာန်ဖူလုံမှုဆိုင်ရာဥပဒေကြမ်းတွေကို2023နှစ်ကုန်ပိုင်းမှာဥရောပကော်မရှင်ကပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲတားမွေးထုတ်ဖို့တိရစ္ဆာန်မွေးမြူရေးလုပ်ငန်းစီးပွားဖြစ်တိရစ္ဆာန်မွေးမြူရေးနဲ့တိရစ္ဆာန်တွေကိုသုံးပြီးစံတက်တာတွေလိုလုပ်ငန်းတွေကတိရစ္ဆာန်တွေကိုညှဉ်းပန်းနှိပ်စက်ရာရောက်တယ်လို့ယူဆတဲ့အတွက်ဒီလိုလုပ်ငန်းတွေရပ်တန့်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်တိရစ္ဆာန်အရေးစုပ်ထားတဲ့တားမွေးတွေရဖို့မွေးမြူရေးလုပ်ငန်းကို EU ဖွဲ့ဝင်နိုင်ငံချို့မှာတားမြစ်ထားပြီးဖြစ်ပါတယ်တားမွေးကုန်သွယ်မှုကြောင့်တိရစ္ဆာန်အကောင်အရေ 3.2 သန်းတည်ဆုံးရပြီဖြစ်ပြီးဒါမျိုးကိုရှောင်ကျဉ်ဖို့လူလူကျမ်းမာရေးဥပဒေတဘာဝပတ်ဝန်းကျင်နဲ့အကျင့်ဒါရိုက်တာကဏ္ဍဆောင်ကနေသုံးသပ်ပြီးဥရောပတိုက်လုံးဆိုင်ရာအားလုံးပါဝင်တဲ့သတ်မှတ်ချက်တွေချဖို့လိုအပ်ကြောင်း Animal Naturalist တက်ကြွလှုပ်ရှားသူတွေကအဓိကထားထောက်ပြသွားခဲ့ပါတယ်ခင်ဗျာ
အခုဒီကမ္ဘာတလွာထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြည့်ရှုရပြီးရဲ့နောက်မှာတော့တရင်ချင်းချုပ်ကိုကိုအောင်လုံကပြောပြမှာပါရှင
်။ကာဇာတီသမှာအစ္စရေးရဲ့ပြင်းထန်တိုက်ခတ်မှုကြောင့်အမျိုးသမီးနဲ့ကလေးအများစုပါဝင်သေဆုံးသူ18,000နီးပါးရှိနေပြီလို့ဟာမတ်စ်ဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။နေစဉ်ကာဇာမှာလူ10ယောက်မှ9ယောက်လောက်ကစားစရာမရှိဘူးလို့လည်းကုလသမဂ္ဂစာနာရေးခါအစီအစဉ် WFP ဒုတိယညွှန်ကြားရေးမှူးကာစကောကပြောပါတယ်။ဣဇွေစစ်တပ်ကတော့စစ်စင်ရေးတွေဆက်လုပ်သွားမယ်ဆိုပြီးပြောဆိုထားတာပါ ဂါဇာဒေသတောင်ပိုင်းကခန်ယူနက်စ်မြို့မှာစင်နေကနေဒီကနေ့တနင်္ဂနွေနေ့ထိတိုက်ပွဲတွေလည်းပြင်းထန်ဖြစ်ပွားနေပါတယ်ဂါဇာမြောက်ပိုင်းကနေပါလက်စတိုင်းသားတွေထွက်ခွာကြဖို့တိုက်တွန်းထားပေမဲ့လည်းအခုခါတောင်ပိုင်းဒေသမှာပါတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါကုလသမဂ္ဂလွန်ညွန်ရေးကောင်စီရဲ့ပြက်ကွက်မှုကြောင့်မြန်မာနိုင်ငံအပအဝင်နိုင်ငံတကာပြဿနာတွေကိုမဖြေရှင်းနိုင်ပဲဖြစ်နေရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးလိုက်ပါတယ်နိုင်ငံကအငင်းပွားမှုတွေကိုငြင်းငြင်းချင်းချင်းဖြေရှင်းရမယ်လုံခြုံရေးကောင်စီကပထဝီဝင်ဆိုင်ရာမဟာဗျူဟာရေးသဘောထားကွဲပြားမှုတွေကြောင့်မလုံနိုင်မကင်နိုင်ဖြစ်နေရတယ်လို့ပြောလိုက်တာပါယူကရိန်းရေးကစားမြန်မာနဲ့အရှိလေပိုင်းဆုံးအပြေရှာနိုင်မှုအဟန့်အတားတွေကြုံနေရတယ်လို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကကတ္တနိုင်ငံဒိုဟာမြို့ကဒီကနေ့ဆွေးနွေးပွဲမှာပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲနိုင်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Justin Trade ပါ။ရုပ်သံအင်ဂျင်နီယာကတော့ Jonah Gaming ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရွှင်လန်းချမ်းမြေကြပါစေ။ BND ရဲ့တွေတွေကနေလည်းကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program